ကစားစစ်ပွဲ6လရှိလာချိန်မှာပဲနှစ်ဖက်ပစ်ကတ်ရစဲရေးနဲ့တစားကန်လေးပြန်လုပ်ပေးတဲ့ကိစ္စတွေကိုထပ်ဆွေးနွေးဖို့အတွက်အမေရိကန်ဘူထောက်လိုင်းဌာန CIA ကြီးကယ်ဘယ်ဘန်စ်အပါအဝင်စစ်သက်ဆွေးနွေးသူတွေဟာအီဂျစ်နိုင်ငံကိုင်ရိုမြို့ကိုမနေ့ကစတင်ရောက်ရှိလာခဲ့ပါတယ်။ကာတာနိုင်ငံသားရေးဝန်ကြီးရှိခ်မိုဟာမက်ဘင်အယ်တာနီနဲ့အစ္စရေးကိုယ်စားလှယ်အဖွဲ့တို့လည်းဆွေးနွေးပွဲတွေမှာပါဝင်ဆွေးနွေးသွားမယ်လို့ခန့်မှန်းကြောင်းအီဂျစ်သတင်းကမနေ့ကဖော်ပြပါတယ်။ဟမတ်ကရောဂါဇာမှာရှိတဲ့သူတို့ရဲ့ဒုတိယအကြီးအကဲခါလစ်အယ်ဟေယာကိုဆေးလွတ်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပြီးတော့အဲ့ကြေညာချက်မှာတော့သူတို့ရဲ့အဓိကတောင်းဆိုချက်တွေဖြစ်တဲ့ဂါဇာမှာလုံးဝအပြည့်ရဖို့နဲ့အစ္စရေးစစ်တပ်တွေလုံးဝရုပ်သိမ်းပေးဖို့ခိုင်မာတောင်းဆိုထားပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စစီနဲ့ကာတာနိုင်ငံသားရဲ့အကြီးအကဲရှိတ်တမင်းဘင်ဟမတ်အယ်တာနီတို့ကိုတစားကန်လုပ်ပေးကိစ္စဆွေးနွေးဖို့အခြေအနေနဲ့ပတ်သက်ပြီးတော့စာရေးသားပေးပို့ခဲ့ပြီးတော့ဟမတ်စ်တွေကဒီကိစ္စကိုလက်ခံအောင်လုပ်ဖို့တိုက်တွန်းထားတယ်လို့အင်မီရော်မျိုးသားလုံခြုံရေးဆိုင်ရာပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒါပြင်သမ္မတဘိုင်ဒန်ကဂါဇာကိုနောက်ထပ်လူသားချင်းစာနာမှုအကူအညီတွေတက်နိုင်သလောက်အများဆုံးပေးနိုင်အောင်ခွင့်ပြုပေးမယ်။သဘောတူညီမှုရအောင်ကိုင်ရိုမှာဆွေးနွေးမဲ့သူတွေကိုလုံပိုင်ခွင့်အာဏာပေးဖို့အစ္စရေးဝန်ကြီးချုပ်ကိုလည်းပြောလိုက်ပါတယ်။အစ္စရေးဘက်ကတော့ဂါဇာမှာဖမ်းထားတဲ့တစားကန်တွေကိုမလွတ်မချင်းဂါဇာစစ်ပွဲကိုအပြည့်ရဆဲမှာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်နတန်ယာဟူးကဒီနေ့ကျင်းပတဲ့အစ္စရေးဆိုရအဖွဲ့အပတ်စဉ်အစည်းအဝေးမှာပြောကြားလိုက်ပါတယ်ခင်ဗျာ။